လာဒေါ်ဂျာဆန္ဒပြဝရီနဲ့မညီမသက်ဖြစ်နေတဲ့ဟောင်ကောင်ကိုပိုင်ဥက္ကဋ္ဌဒေသကဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်ကွန်ဂရက်တော်ကကြာသပတေးနေ့မှာအတည်ပြုလိုက်ပါပြီ။ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေဆိုတာကိုအောက်လွှတ်တော်ကတခဲနဲ့အတည်ပြုပါတယ်။ဒီဥပဒေအရဟောင်ကောင်ကိုအမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုဆက်ပေးတဲ့နှစ်စဉ်သုံးသပ်ဆက်ဆက်ရပါမယ်။ဒါအပြင်လူခွင့်ရချိုးဖောက်မှုတွေကျူးလွန်တဲ့တရုတ်နဲ့ဟောင်ကောင်တာဝန်ရှိသူတွေပေါ်အမေရိကန်ဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့လည်းအခွင့်အာဏာပေးထားပါတယ်။ဒုတိယဥပဒေမူကြမ်းကတော့မြေရိုပုံရဘာဂျီနဲ့မိသက်ပိုက်တွေအပါအဝင်အသက်အန္တရာယ်မပေးနိုင်တဲ့ခရမ်းနဲ့ပစ္စည်းတွေတင်ပို့တာကိုပိတ်ပင်တားမြစ်တဲ့ဥပဒေပါ။အဲဒီဥပဒေကြမ်းနှစ်ခုစလုံးကိုအထက်လွှတ်တော်မှအတည်ပြုအပြီးနောက်တည့်အကြာမှာပဲအောက်လွှတ်တော်ကအတည်ပြုလိုက်တာကြောင့်ဥပဒေဖြစ်လက်မှတ်ထိုးအတည်ပြုဖို့သမ္မတဒေါ်နယ်ထရမ့်စီပို့မှာဖြစ်ပါတယ်။ဥပဒေကြမ်းတွေကိုသမ္မတထရမ့်ကလက်မှတ်ထိုးအတည်ပြုပြဋ္ဌာန်းမယ်လို့သမ္မတအင်ပြူတော်ကပြောထားပါတယ်။ဒီဥပဒေမူကြမ်းတွေကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကြီးတစ်ခုရဖို့အတားအဆီးဖြစ်လာနိုင်ခြင်းရှိတယ်လို့မြင်ကြပါတယ်။